တန်လွင်ရေကာတာစီမံကိန်းတွေဆောက်ဖြစ်ရင်ပြည်တွင်းငင်းချမ်းရေကိုထိခိုက်နိုင်တာကြောင့်ရေကာတာကြောင့်တဘာဝဘေးအန္တရာယ်တွေမကပဲဒေသခံတွေအနေနဲ့စစ်ပွဲတွေရဲ့ဒဏ်မှာခံရနိုင်တယ်လို့ရှမ်းလူလူအဖွဲ့အစည်းတွေကပြောပါတယ်။ဒီကနေ့ရှမ်းလူလူအဖွဲ့အစည်းတွေစုပေါင်းပြီးထိုင်းနိုင်ငံဘာကောက်မြို့မှာသတင်းစာရှင်းလင်းပွဲတရကျင်းပခဲ့တာပါ။ VOA သတင်းထောက်မတ်တင်ကြီးလင်းကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တန်လွေမြစ်ကြောင်းတလျှောက်ရေကာတာတွေဆောက်ဖြစ်ခဲ့ရင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ထိုးပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့အဖွဲ့တွေနဲ့ပါပဋိပက္ခဖြစ်နိုင်တယ်လို့ Action for Shan State Rivers ရှမ်းလူလူအခြေပြုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆိုင်းခွန်ဆိုင်းကအခုလိုပြောဆိုလိုက်ပါတယ်
ဟုတ်ပြီလို့ရှိရင်တော့ဒါစစ်ပွဲကတော့ဆက်ဖြစ်မှာဖြစ်တာပဲ။ဒါဖြစ်လဲဆိုတော့အဲ့ဒီတန်လွေမြစ်ကြောင်းတလျှောက်မှာဆိုရင်မနေ့ကရင်အိမ်သားနဲ့နေ့ကရင်အဖွဲ့တွေကအများကြီးရှိတယ်ကွာညီချင်းကြီးလို့ကျွန်တော်တို့ပြောနေကြတာပေါ့နော်ဒါကြောင့်တကယ်လို့ပြန်တိုက်ရင်တော့ကျွန်တော်ပြန်လာပြီးလက်မထိုးထားတဲ့လူတွေရောလက်မမထိုးထားတဲ့လူတွေသာအဖွဲ့တွေရောသူကအဲ့ဒီရေကတာအားလုံးရဲ့တဝက်မှာရှိတဲ့ GNU ရော PNPG ရောအားပြင်းနဲ့ရောအား SSPP ရောဝါဘူးပလောင်ရော CIG ရောသူကအကုန်လုံးကအဲ့ဒီမှာစုကြီးရှိနေကြတဲ့ကြေကြတော့အပြစ်ဒဏ်တက်လာရင်ကျွန်တော်တို့အဲ့ဒါမမကြည့်ပြနိုင်တဲ့ပြဿနာပြန်ဖြစ်လာအာမဖြစ်တယ်ဒါပေမဲ့နောက်ဆုံးခံရမှာတော့ကျွန်တော်တို့သူတွေဖြစ်တာပေါ့နော်ကြီးကြီးမှုတာမကဘူးဒီကံလာကြောင့်ရဲ့စစ်ပွဲကြောင့်ရဲ့အာလုံခြုံရေးကြောင့်ရဲ့ဒါဒီအာမြေမြုပ်မိုင်းတွေကြောင့်ရဲ့အဲ့ဒီကံတွေကတော့ကျွန်တော်တို့ဆက်တိုက်ခံရမှာပေါ့တော့ဖြစ်ရင်
ပြည်သူတွေစန့်ကျင်နေတဲ့မြစ်ဆုံအရေးကိုဖြေရှင်းဖို့အတွက်တရုတ်ကုမ္ပဏီနဲ့အခြားနေရာတစ်ခုမှာအလားတူရေအားလျှက်စစ်စီမံကိန်းတည်ဆောက်ခွင့်ပေးမလားဆိုတဲ့စဉ်းစားသုံးသပ်ချက်တွေပေါ်ထွက်နေတာပါ။ဒါကြောင့်တန်လွင်ရေကာတာစီမံကိန်းတွေကိုမြစ်ဆုံစီမံကိန်းအတွက်အစားထိုးအဖြစ်ဆောက်လုပ်ခွင့်ပေးမှာကိုစိုးရိမ်နေလို့ဆိုင်းခွန်ဆိုင်ကဆက်ပြောပါဗျ။တနည
်းမရရင်တနည်းဆောက်မယ်ဆိုတဲ့ဟာလည်းကျွန်တော်တို့မဖြစ်သေးလို့ပါဘူး။ဘာဖြစ်လဲဆိုတော့ရေကာတာဆိုတာကထိခိုက်မှုတွေအများကြီးရှိကျွန်တော်နောက်ပြီးတော့ဒီဟာကဒီစာကျွန်တော်တို့ဆန်းစစ်ပြီးတော့မှဟိုဒီစာလုံးမှရတဲ့ကိစ္စတွေဖြစ်နေတဲ့ကြောင့်ဥမာညစ်ဆုံးကတော့ဘာပြောတော့ဘူးနေနေလဲဒါပေမဲ့သရုပ်သရလဲဒီကဘာပြောတော့ဒါကြောင့်ညစ်ဆုံးကိုမဆောက်တော့ပဲနဲ့ဒါလည်းညစ်ကိုလာဆောင်ရတော့မှလားဆိုတော့အာဖြစ်လာတာပေါ့နော်
တန်လွေမြကြောင်းတလျှောက်မှာစောင့်မဲ့ရေကာတာစီမံကိန်းတွေကတစ်ခုဖြစ်တဲ့နောင်ဖာဒေသမှာရေကြီးရေလျှံမှုတွေဖြစ်တယ်လို့ငလျင်လောက်တာတွေလည်းရှိနေတာကြောင့်ရေကာတာဆောက်ဖြစ်ရင်ဒေသခံတွေအနေနဲ့သဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်ရနိုင်တယ်လို့လည်းရှမ်းလူလူအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားတာပါတန်လွင်မြစ်ဟာမြန်မာနိုင်ငံအရှေ့ပိုင်းကပြည်သူတွေအားထားနေရတဲ့မြစ်တစ်စင်းဖြစ်တာကြောင့်မြစ်ကြောင်းတစ်လျှောက်စောက်ဖို့စီစဉ်ထားတဲ့ရေကာတာစီမံကိန်းနဲ့ရပ်ဆိုင်ပေးဖို့ရှမ်းလူလူအဖွဲ26ဖွဲ့ကဩဂုတ်လ18ရက်နေ့မှာဒေါ်အောင်ဆန်းစုကြည်စီကိုအိတ်ဖွင့်ပေးစာတစ်စောင်လဲပေးပို့ထားပါတယ်ရှင်